ကယားပြည်နယ်ဒီမော့ဆိုမြို့ပေါ်မှာတော့မနေ့တုန်းကပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ကြားမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ KNDF က VOA ကိုပြောပါတယ်။ဒီမော့ဆိုမြို့ကန်တွေကအစောပိုင်းကတည်းကတိမ်းရှောင်နေတဲ့နေရာမှာတိုက်ပွဲဖြစ်နေလို့ဒေသခံတွေမှာတော့အထီးခိုက်မရှိခဲ့ပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
နွေမာတရက်မနဲ့အစောပိုင်းကဆလို့ဒီမော့ဆိုမြို့ကလူနေအိမ်တွေရှိရဖက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးညနေ၄နာရီလောက်မှာတော့ဒီမော့ဆိုမြို့ကထူလီပီလာရပ်ကွက်မှာ KIA နဲ့ KNDF တပ်ရင်း၁၉ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံတအုပ်က VOA ကိုအခုလိုပြောပါတယ
်သူတို့ရန်တပ်တွေလက်နက်ကြီးထူတော်တော့မနဲ့စော်ရည်တဲ့သူတို့ဆောက်တော့ထူတော့ဗောလေသူတို့နဲ့ကြည့်ပြီးတော့မှပြခတ်မှုလုပ်တော့တော့ညနေ၄နာရီလောက်မှာပေါ့လေနိုင်ကနိုင်ကျော်လောက်ပေါ့လေကြည့်ပြီးပြခတ်မှုဖြစ်ပွားခဲ့တော့ဗောဒီချီလီဗီလာမှာဟုတ်သူတို့တွေကစတဲ့ကနေမြို့ပေါ်ကိုလှောက်ရှာလာတဲ့လူတွေရက်ခွေတွေမှာဝင်နေကြတော့ပြီးတော့မှအိမ်တွေပါနေဖောက်တော့တော့ဖောက်ခဲ့တော့တရှိတွေပါနေယူသွားတော့ရှိတာပေါ့လေဆိုတော့ဒီချီလီဗီလာရောက်တဲ့ချိန်မှာကျွန်တော် KDFCA နဲ့ပေါင်းမှသူတို့ပြန်တော့မှဟိုပြစ်တော့ပေါ့လေ
ဒီတက်ခဲမှုအတွင်းပြည်သူကာကွယ်ရေးဖက်ကတဦးထိခိုက်ဒဏ်ရာရရှိပြီးစစ်ကောင်စီဖက်က၈ဦးသေဆုံးခဲ့တယ်လို့လည်းပြောပါရယ်။ဒါနဲ့ပတ်သက်လို့ VOA ကတိကျအသိမပြုနိုင်ပါဘူး။စက်တင်ဘာ9ရက်နေ့ကစလို့ဒီမော့ဆိုမြို့ပေါ်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အချိန်ကစပြီးတမျိုးလုံးနေပါအိုးအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြပါရယ်။ဒီမော့ဆိုမြို့နယ်မှာစစ်ကောင်စီကနေ့တိုင်းလူလိုလူနေရက်ွက်ကြေးရွာတွေဖက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေပြီးပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားတရချားတစ်ခါတိုက်ပွဲဖြစ်ပွားနေတယ်လို့စစ်ဘေးဒုက္ခသည်အကူအညီပေးနေသူတို့ကပြောပါတယ်
။ဟိုစစ်တပ်ထက်ကနေအဲ့လိုလက်နက်ကြီးလမ်းထုတာကနေ့တိုင်းလူလိုဖြစ်နေတာ။ဒီနှစ်ဖက်တိုက်ပွဲဖြစ်တာတော့အဲ့လိုတရချားတစ်ခါတော့နေရချားတစ်ခါတော့ဒါတော့ပုံမှန်ဖြစ်နေကြပဲ။အဲ့လိုမျိုးပဲတချို့ရွာတွေကတိုက်ပွဲငြိမ်းတဲ့ခြေစဉ်ဖြစ်လာတယ်ဒီတဖြစ်လို့ရှိရင်ပြည်ပြင်းတော့တယ်အဲ့လိုမျိုးပေါ့တကယ်မျိုးပေါ်မှာဆိုလို့ရှိရင်တော့စစ်ကောင်စီတပ်ဆွဲထားတဲ့ညီနောင်ဆိုလို့ရှိရင်ဘူးမပြက်လာမနေရဲတိုက်ပွဲမဖြစ်တော့မှဟိုမပြက်လာရဲဘူးလေဘာလို့လဲဆိုတော့အခုမျိုးပေါ်ရက်ွက်တိုင်းလိုလိုကဟိုမိုင်းတွေထောင်ထားတာကြီးရှိတယ်စစ်ကောင်စီကထောင်ထားတော့ဘူးထောင်အောင်လေသူတို့ပဲရှိတော့အဲ့ဒီနားမှာသူတို့ပဲရှိတယ်လေ
ဒီမော့ဆိုမြို့ပေါ်နဲ့ကျေးရွာနယ်အိမ်တွေဖက်မှာစစ်ကောင်စီကအမျိုးမျိုးမိုင်းတွေထောင်ထားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါကြောင့်တိုက်ပွဲအခြေအနေငြိမ်နေပေမဲ့ဒေသခံတွေနေရပြန်မလာရဲဘူးလို့ပြောပါတယ်။စာနာရိတ်ခါပြန်လာတဲ့ရင်နဲ့မိုင်းနှင်းမိလို့ခြေလက်ပျက်စီးသွားသူနှစ်ဦးထပ်မင်းရှိပါတယ်။ဘေးလွတ်ရာထွက်ပြေးခိုလုံနေကြတဲ့ဒီမော့ဆိုမြို့ခံတို့မြို့ရဲပြန်ပြီးတော့အစားအသောက်နဲ့လိုအပ်တဲ့ပစ္စည်းတွေပြန်ယူကြသူတို့အသက်ခံရတာတွေလည်းရှိပါတယ်။အောက်တိုဘာ31ရက်နေ့ကဒီမော့ဆိုမြို့နယ်ငူပလော့ကျေးရွာမှာအစားအသောက်ပစ္စည်းတွေပြန်လာယူတဲ့အရတားပြည်သူနှစ်ဦးစစ်ကောင်စီလက်ချက်နဲ့တည်ဆုံခဲ့တယ်လို့အဲ့ဒီဘာသာရေးဆရာတော်က VOA ကိုပြောပါတယ်စစ်ဘေးဒုက္ခသည်တွေမလုံခြုံတဲ့ဘဝရောက်နေတာကိုအခုလိုပြောပါတယ
်တည်ရမှာတခါလဲအဲ့လိုတနားနဲ့ပြေခံရတဲ့ဆိုင်ကယ်ပေါ်ကနေပေါ့နော်ရုပ်ပျက်စီပျက်ကြာပြီးတည်တယ်နောက်လိုက်လာပြီးတွေ့တဲ့ခါမှာပြန်တော့မှန်ပြန်ဆောင်တဲ့ခါမှာလွတ်သွားတယ်သူတို့လည်းဟိုတအားလှန်ကုန်တော့ပေါ့နော်ဆိုတော့ကျွန်တော်တို့မှာတကယ်ပြည်သူတွေမလုံခြုံတော့ဘူးနောက်ကိုဒီကိုပြန်ပြီးတော့ရိတ်ခါလေးအဝတ်လေးပြန်ယူတာကိုအဲ့တည်းနေရင်းရတယ်ဆိုတာငါတကယ်ပဲဟိုဖော်ပြမတတဲ့ရင်ထဲကပေါ့နော်ပြောရှာစကလုံးကိုအမရှိတော့လောက်အောင်ခံစားနေရပါတယ
်ခုလိုကြားပြည်နယ်ဖက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုခြင်းမရှိပါဘူး